သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတဘောဇန်နဝါရီလ26ရက်တင်းလာနေအတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတေရောအောင်မှာယနေ့အတွက်ထိတ်တန့်သတင်းများ Cathy Freeman ကို Companion of Australia AC အမြင့်ဆုံးဂုဏ်သုဆောင်ပွဲကိုချီးမြှင့်ခံရပြီးကျန်လူပေါင်း680ကိုလည်းအသိအမှတ်ပြုခဲ့ပါတယ်။ Cathy Freeman ပါဝင်ကုကူယာလန်ဂျီနဲ့ Biri Biri Gabba အားသာသမားများသည့်2000ခုနှစ် Olympic အားကစားပြိုင်ပွဲတွင် Aboriginal အလံကိုကိုင်ဆောင်က Stadium ရဲ့ track ကိုခြေထောက်ပလာဖြင့်ပြေးပြီးအောင်ပွဲခံခဲ့သည်ကိုသမိုင်းဝင်မှတ်တမ်းတင်ခဲ့ပါသည်။2026ခုနှစ်အတွက် Australia ရဲ့ local hero သည် Indigenous construction leader Frank Mitchell ဖြစ်ပြီးသူ့ရဲ့ company 4ဦးမှ Indigenous လူပေါင်း200ကျော်ကိုစုပေါင်းအလုပ်ခန့်ခဲ့ပါသည်။ကုန်ယူစရာကောင်းသော Watcher Uit Nuraga အမျိုးသားသည် Wilco Electrical ရဲ့တွဲဖက် Director ဖြစ်ပြီး Garden Baldia နဲ့ Billia ရဲ့တွဲဖက်တီထောင်သူနဲ့ Director လည်းဖြစ်ပါတယ် Adelaide သည်စံချိန်တင်45 degree အပူချိန်ထိရောက်ရှိမယ်လို့ခန့်မှန်းထားပြီး Australian အရှေ့တောင်ပိုင်းပြည်နယ်များတွင်ယနေ့တွင်ပြင်းထန်သောအပူဒဏ်ကိုခံရနိုင်မယ်ရှိမယ်လို့ခန့်မှန်းထားပါတယ်မြို့တော်အများအပြားတွင်2019ခုနှစ်ဒီဇင်ဘာလအတွက်အပူဆုံးနေများသည့်46ဒီဂရီဖြစ်ပါれ။ဩစတြေးလျနေကိုဇန်နဝါရီလ26ရက်မှပြောင်းလဲသတ်မှတ်မိလားဆိုသည့်အချက်နှင့်ပတ်သက်၍နိုင်ငံတဝန်းရှိမြို့ကြီးများတွင်ယနေ့စံသပြပွဲများပြုလုပ်ရန်စီစဉ်နေပါれ။1938ခုနှစ်တွင် First Nation မှလူများကဇန်နဝါရီလ26ရက်နေ့ကိုဝန်းနေခြင်းအထိမ်းအမှတ်ဖြင့်စတင်ကျင်းပခဲ့ခြင်းဖြစ်ပါသည် Victoria ရဲတပ်ဖွဲ့သည် Venus Bay တွင်ရေကူးနေစဉ်တနင်္ဂနွေနေ့ကပျောက်ဆုံးသွားခဲ့သော Danny ဟုအမည်ပေးထားတဲ့12နှစ်အရွယ်ကလေးငယ်ကို Victoria ရဲတပ်ဖွဲ့ကရှာဖွေလျက်ရှိပါသည် Danny သည်နံပါတ်4ကမ်းခြေတွင်နာနဲ့17နှစ်ခန့်တွင်ဂျေကူနေသည့်ဒဲနီကို၎င်းရဲ့မိသားစုများကတွေးရှိခဲ့ပြီးအများပြည်သူအကူအညီဖြင့်ရှာဖွေနေခြင်းဖြစ်ပါသည်။တနင်္ဂနွေနေ့ကချင်းပခဲ့တဲ့လာချာမြန်မာပြည်ရဲ့ရွေးကောက်ပွဲမှာစစ်တပ်ရဲ့ပြည်ထောင်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကအပြတ်အသတ်နိုင်ရရှိရန်ပြင်ဆင်နေပုံရတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့များနဲ့ဗြိတိန်တို့ပါဝင်နိုင်ငံတော်များများမှရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုခြေခြေပြန့်ပြန့်မေးခွန်းထုတ်ခဲ့ပြီးစစ်တပ်ရဲ့အာဏာချုပ်ကိုင်မှုကိုသာရှေးချစေမယ်လို့စိုးရိမ်မှုများကြားတွင်ဖော်ပြထားပါတယ်။နေ့စဉ်သတင်းတူ News Flash များပုံမူချားသိရန် SPS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ